2024-25 ခုနှစ်အထိရုရှားအာဆီယံဆက်ဆံရေးညှိနှိုင်းရေးမှုအဖြစ်အလှည့်ကျဘရူနိုင်းအစမြန်မာနိုင်ငံကိုအာဆီယံကပြောင်းလဲခန့်အပ်လိုက်တာကိုဒေတာရင်းလူ့ခွင့်ရေးချိုးဖောက်မှုတွေကိုစောင့်ကြည့်နေတဲ့ Justice for Myanmar GFM ဖွဲ့ကဝေဖန်ကန့်ကွက်လိုက်ပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းကြီးအာဆီယံရဲ့မဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးသုံးနှစ်သက်တမ်းရှိတဲ့အလှည့်ကျနိုင်ငံတွေရဲ့အရင်ကထုတ်ပြန်ထားတဲ့စာရင်းမှာမြန်မာနိုင်ငံအတွက်အလှည့်ကျတာကဥရောပသမဂ္ဂနဲ့ဖြစ်ပါတယ်။ဒါပေမဲ့ဥရောပသမဂ္ဂကစစ်ကောင်စီနဲ့တန်တမာရေးဆက်ဆံရေးကိုအပြင်းထန်ကန့်ကွက်ခဲ့တဲ့အတွက်မြန်မာအစားဘရူနိုင်းကိုအာဆီယံကအပြောင်းလဲလုပ်ခဲ့တာပါ။နောက်ဆုံးထုတ်ပြန်တဲ့အာဆီယံရဲ့စီးရင်စရာတွေအရရုရှားနဲ့ဆက်ဆံရေးညှိနှိုင်းရေးမှုအဖြစ်အလှည့်ကျတဲ့ဘရူနိုင်းနေရာမှာမြန်မာကိုပြောင်းလဲလိုက်တာဖြစ်ပါတယ်ရှင်။